27 ရာစုပင်လုံညီလာခံကိုတက်ရောက်လာတဲ့ဝါပြည်သွေးစီညီညွတ်ရေးတက်မတော် UWSA ကိုယ်စားလှယ်အဖွဲ့အတွက်စီစဉ်နေရချထားမှုအားနည်းတဲ့အပြင်ခွဲခြားကက်သတ်ခံခဲ့ရတဲ့အတွက်ညီလာခံကိုဆက်မတက်ဘဲထွက်ခွာလာတဲ့အကြောင်းကို UWSA ဘက်ကပြောကြားခဲ့ပါတယ်။ဒီဖြစ်ဖြစ်နဲ့ပတ်သက်လို့ NLD အစိုးရငြိမ်းချမ်းရေးကော်မရှင်ဘက်က UWSA ကိုတောင်းပန်ခဲ့ပြီးနီလာခံအတွင်းစီမံခန့်ခွဲမှုအားနည်းချက်တချို့ကြောင့်အဆင်မပြေဖြစ်ခဲ့တဲ့ပေါ်နားလည်ပေးဖို့မြစ်တာရက်ခံခဲ့ပါတယ်။အသေးစိတ်ကိုမန်အင်ဂျင်နီယာကပြောပြပေးမှာပါ
။ငင်းကြီးနီလာခံကနေနှုတ်ထွက်လာတဲ့ဝါကိုစလေဖွဲ့ဟာရှမ်းပြည်အရှေ့ချမ်းမှာရှိတဲ့ UWSA ဌာနချုပ်ကိုမနေ့ကပြန်လည်ရောက်ရှိခဲ့ပါတယ်။သူတို့အနေနဲ့နီလာခံဆက်မတက်ပဲထွက်ခွာလာတဲ့အကြောင်းရင်းဟာနီလာခံအတွင်သူတို့အပေါ်ကန့်သတ်မှုတွေရှိခဲ့တာကြောင့်ဖြစ်တယ်လို့ဝါကိုစလေအဖွဲ့ဦးဆောင်သူ UWSA တောင်ပိုင်းဆက်ဆံရေးယုံဒုတိယတာဝန်ခံဦးမြင့်ရန်ကသတင်းတောက်တွေကိုခုလိုပြောပါတယ
်ကျွန်တော်ချဝင်နေနေကြတာပြီးကပွေပေးကြတာဒီလာသူအနေနဲ့ပြောတော့သူတို့ကလဲပေးမယ်လဲပေးမယ်ဆိုပြီးညအတိတ်လည်းမပြေဘူးမိုးလေးကနောက်ရက်ထပ်ထပ်တော့လည်းဒီခဲဝင်မရဟိုခဲဝင်မရဟိုမှာတော့မရဘူးတန်တက်ချက်တဲ့အမျိုးမျိုး
နီလာကစီစဉ်သူတွေဘက်ကအားနည်းချက်တွေရှိခဲ့တဲ့အတွက်အခုလိုဖြစ်ရမျိုးပေါ်ပေါက်ခဲ့တာဖြစ်တယ်လို့မြင်မိကြောင်း27ရာစုပင်လုံနီလာကန်ကိုတက်ရောက်နေတဲ့ NDAA မိုင်းလောက်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးကြည်မြင့်က VOA ကိုပြောပါတယ
်။နားလည်မှုတော့နည်းနည်းလွဲတော့လွဲနေတယ်။ပြင်းစည်တဲ့နေရာမှာဆိုနည်းနည်းတော့မပြည့်စုံဘူးပေါ့။တခြားတော့ပြဿနာမရှိပါဘူး။ကျွန်တော်တို့ဆက်တက်နေတယ်။ကျွန်တော်တို့အားလုံးပေါ်တော့တက်ထွက်တော့16ရောက်ဒါပေမဲ့တချို့ကတော့ဒီဒေတာမှမရောက်ဘူးဆိုတော့တချို့နေရာမှာတော်တော်လေးလာတဲ့နေရာရှိတယ်။တကယ်ဆွေးတက်တဲ့လူတော့ခုနှစ်ယောက်ပေါ့။
အခုလိုပြည်ထောင်စုငင်းငယ်ညီလာခံအစ်စ်မျိုးမှာအရေးပါတဲ့တိုင်းသားခေါင်းဆောင်တွေအတွက်နေရာချထားရေးမှာအားနည်းချက်တွေရှိနေကြောင်းညီလာခံကိုလေ့လာသူအဖြစ်တက်ရောက်နေတဲ့မဟာဗျူဟာနဲ့ဘူဝါဒလေ့လာရေးအင်စတီကျူရဲ့သင်တန်းပိုင်းဆိုင်ရာညွှန်ကြားရေးမှူးဦးအောင်သူငင်းကပြောပါရစေ
။အထူးသဖြင့်တော့ဒီစီမံခန့်ခွဲမှုမှာအားနည်းချက်တွေရှိတာပေါ့နော်။သူတို့ကဒီဝန်ကြီးဌာနကဝန်ထမ်းတွေနေရာချထားတယ်။ချထားတဲ့ခါကျတော့conflict sensitivity ခေါ်တာပေါ့ဒါဒီတိုင်းလာခေါင်းဆောင်တွေဘယ်လိုနေရာပေးရမယ်ဆိုတဲ့ကိစ္စမျိုးပေါ့နော်ဆိုတော့အဲ့လိုဟာတွေမှာအားနည်းတဲ့လူချက
်အခုလိုညီလာခံအတွင်းအဆင်မပြေဖြစ်ခဲ့တဲ့အပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဝါကိုစလဲအဖွဲ့ကိုရှင်းပြတောင်းပန်ဖို့ကြာတာပတိနေ့ကညွှန်ကြားခဲ့ပါတယ်အစိုးရငြိမ်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောကလည်း UWSA ဥက္ကဋ္ဌဦးပေါ့ယူချမ်းစီကိုနားလည်ပေးဖို့မေတ္တာရက်ခံတဲ့တရားဝင်စာကိုမင်းကရက်ဆွဲနဲ့အများပြည်သူသိအောင်ထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီမေတ္တာရက်ခံစာမှာတော့ညီလာခံတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုနိုင်ငံတော်ကတန်းတူညီတူသဘောထားကြောင်းနဲ့ညီလာခံအတွင်းစီမံခန့်ခွဲမှုအားနည်းချက်အချို့ကြောင့်အဆင်မပြေဖြစ်ခဲ့ရမှုများရှိခဲ့သည်ကိုနားလည်ပေးဖို့မေတ္တာရက်ခံကြောင်းဖော်ပြထားပါတယ်။နောက်ဆက်လက်ကျင်းပမယ့်ငင်းငယ်ညီလာခံကြီးတွေမှာအခုလိုအခြေအနေမျိုးထပ်မဖြစ်ရအောင်တက်ရောက်လာတဲ့တိုင်းသားအဖွဲ့ခေါင်းဆောင်တွေကိုဂိယုတဆိုင်စီစဉ်နေရာချထားပေးဖို့လိုအပ်ကြောင်းဥအောင်သူငင်းကပြောပါတယ
်ကျွန်တော်မြင်လာကတော့အခုလက်ရှိ27ပင်ရာစုပင်လုံးပေါ့နော်ဆိုတော့သူကတော့ဒေါက်ဆန်စုကြည်ပြောသလိုပဲယထာကြီးကတော့ထွက်သွားပြီပေါ့ဆိုတော့ကျွန်တော်မြင်လာတော့ဝါဘက်ကလည်းသူတို့ကဒီကိစ္စကိုဘာခေါ်မလဲအပြတ်ကြီးငင်းပဲ့တာမျိုးတော့လုံးဝမဟုတ်ဘူးလို့ထင်ပါတယ်ဆိုတော့ဒါပေမဲ့တစ်ဖက်ကလည်းသူတို့ရဲ့ဘာခေါ်မလဲယက်တီချက်ပေါ့နော်သူတို့ခံစားရတဲ့ကိစ္စကိုသူတို့ပြောရဲဆိုတဲ့ကိစ္စမျိုးဖြစ်မယ်လို့ထင်တယ်။ထင်တာကတော့အဓိကတော့ကျွန်တော်မြင်တာနောက်လာမယ့်အစည်းအဝေးတွေဖြစ်ရင်ပေါ့။ဆိုပို့ပြီးတော့ဒီလက်ရှိအခုတိုင်းသားဖွဲ့ခေါင်းဆောင်တွေကိုတက်ပို့ပြီးတော့ဟိုဖေချာပြူးဆိုင်တာမျိုးပေါ့နော်။အဲ့လိုမျိုးတွေလိုလိမ့်မယ်လို့ထင်ပါတယ
်။တရုတ်မြန်မာနယ်စပ်အခြေဆိုင်ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့မိုင်းလောက်အဖွဲ့တို့အနေနဲ့27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့ဒေါက်ဆန်းစုကြည်ကိုယ်တိုင်ဖိတ်ကြားခဲ့တာပါ။သူတို့နှစ်ဖွဲ့လုံးအနေနဲ့ဒေါက်ဆန်းစုကြည်ဥဆောင်ကျင်းပတဲ့ပြည်ထောင်စုငင်းငယ်ညီလာခံကိုထောက်ခံတယ်လို့ပင်လုံစိတ်တတ်နဲ့ညီတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်ဖို့လိုလားကြောင်း NDAA မိုင်းလာအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးကြည်မြင့်ကဆိုပါတယ
်။ကျွန်တော်တို့ကတော့မစစ်ကြီးရစုပြည်လုံးညီလာခံရဲ့ဒီရွေးချယ်ပေါ်ဟိုညီချင်းရဲ့ညီလာခံဆိုတော့ကျွန်တော်တို့အပြေအဝထောက်ခံတယ်။ဒါကြောင့်ကျွန်တော်တို့လည်းNDAA နဲ့ဆိုပြီးရှိရင်ဇေတအထွေဒေသလေးဟာပြည်လုံးစိတ်တတ်နဲ့ဒီတဲ့ကိုပိုင်ချုပ်ခွင့်ရတဲ့တခုလူချင်းလေဆိုအဲ့လိုပဲတင်ကြတယ်
။ဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ3ရက်နေ့အထိနေပြည်တော်မှာ4ရက်ကြာကျင်းပနေတဲ့ပြည်ထောင်စုငင်းငယ်ညီလာခံကိုတိုင်းသားလက်နက်ကိုင်21ဖွဲ့တဲက18ဖွဲ့တက်ရောက်ခဲ့ပြီးဖက်ဒရယ်ပြည်ထောင်စုနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒတွေကိုတင်ပြခဲ့ကြပါရဲ့ရှင်။